ရိုဂျာဒုက္ခတဲ့ရေလူယူဆရသူ200နှစ်ဦးကိုပြီးခဲ့တဲ့ AB လ5ရက်တုန်းကမလေးရှားနိုင်ငံနဲ့တရားမဝင်ပို့ဆောင်မှုကြိုးပမ်းမှုနဲ့တန်တရားရှိသူနောက်ထပ်မြန်မာလူမျိုး4ဦးကိုမလေးရှားရေချောင်းကြီးကြပ်ရေးအေဂျင်စီ MMEA ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ပြည်ကရေအေဗီလာ16ရက်နဲ့17ရက်တွေကရန်ခရိုင်အနားမှာအလားတူဖမ်းဆီးခံရတဲ့နှုတ်စီကတရင်အချက်လက်တွေအရအခုလိုထပ်မံဖမ်းဆီးခဲ့တာလို့ခေတားနဲ့ပီရစ်ပြည်နယ် MMEA လက်ထောက်ချုပ်ကြားရေးမှူးရေချောင်းကပတိန်ဇူလင်ဒါရမ်လီကပြောပါတယ်အသက်24နှစ်နဲ့53နှစ်အကြာအရွယ်ရှိတဲ့လူလေးဦးကိုတနင်္ဂနွေနေ့ကပန်တန်ပြည်နယ်မှာဖမ်းဆီးခဲ့တာလို့မလီမီလ်တရင်မှာဖော်ပြထားတာပါအခုဖမ်းဆီးရမိသူအလုံးကိုလူကုန်ကူးမှုရှင်ပြောင်းအခြေချတွေကိုတရားမဝင်ပို့ဆောင်မှုစားရပြစ်မှုတွေနဲ့တရားဆဲဆိုသွားမှာဖြစ်ကြောင်းကပတိန်ဇူလင်ဒါရမ်လီကသတင်းစာရှင်းလင်းပွဲမှာပြောပါရယ်